တနင်္ဂနွေပြစ်ခတ်ရက်စရဲ့တဘောသူစာချုပ် NCA မှာလက်မှတ်မရေးထိုးရသေးတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေညဉ့်ညာရေးဆွေးနွေးပွဲမှာပါဝင်လာစေရေးပြည်ထောင်စုညဉ့်ညာရေးဆွေးနွေးမှုပူရဲကော်မတီ UPDJC ကပံ့ပိုးဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။နေပြည်တော်မှာနှစ်ရက်ကြာကျင်းပတဲ့ UPDJC အစည်းအဝေးမှာဒေါက်အောင်ဆန်းစုကြည်ကအခုလိုပြောကြားခဲ့တာပါ။ဒီဇင်ဘာလထဲမှာကျင်းပဖို့ရည်ရွယ်ထားတဲ့တတိယအကြိမ်23ရာစုပင်လုံးမှာဆွေးနွေးမယ့်အကြောင်းအရာတွေကိုဆုံးဖြတ်ကြဖို့ပါဝင်တဲ့ UPDJC အစည်းအဝေးအကြောင်းကိုတော့ POA မြန်မာပိုင်းရဲ့တင်ဒင်ထောက်ကိုမိုးစောကအခုလိုတင်ပြထားပါတယ
်ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုနေပြည်တော်အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနမှတနင်္လာနေ့မနေ့ကစတင်ကျင်းပခဲ့ပါတယ်အစည်းအဝေးအဖွဲ့အမှားစကားမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့အစည်းတွေပါဝင်လာရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအခုလိုထည့်သွင်းပြောကြားပါတယ်
တနင်္ဂနွေပြခရစရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့တိုင်းသာလက်နက်ကိုင်ဖွဲ့စည်းများလည်းကြံနေသေးတယ်ဆိုတာလည်းအားလုံးသိပြီးသားဖြစ်ပါတယ်။27ရာစုနှစ်ပြည်လုံးညီလာခံရဲ့နိုင်ငံရေးဆွေးနွေးပွဲတကားကိုအစီအမဲဖွင့်ထားပါတယ်။ကျမတို့ဒါကျမတို့ရဲ့မူပါပဲ။ဘယ်တော့မဆိုညီချင်းရေးထဲမှာပါဝင်ဒါကျင်တဲ့အစုအဖွဲ့များကိုကျမတို့ကြိုဆိုပါတယ်။ကြံနေတဲ့အဖွဲ့များပါဝင်လာရေးကိုနိုင်ငံတော်အစိုးရအနေနဲ့လည်းအထူးတလေနဲ့လည်းရေးနဲ့ထားပါကြောင်း NCA လက်မှတ်မထိုးရသေးဘူးပဲနဲ့ကြံနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းများပါဝင်လာရေးအတွက် UPDJC အဖွဲ့ဝင်များကတစ်ဖက်တစ်လမ်းကနေပြီးတော့တတ်နိုင်ဆုံးကူညီပံ့ပိုးဆောင်ရွက်သွားကြဖို့လည်းကျွန်မအနေနဲ့မေတ္တာရပ်ခံပါတယ
်အခုကျင်းပနေတဲ့ UPDJC အစည်းအဝေးမှာအဓိကထားဆွေးနွေးမဲ့အချက်၃ချက်အကြောင်းကိုလည်းဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
ပထမဆုံးအနေနဲ့လာမယ့်ပြည်ထောင်စုညီညွတ်ရေးညီလာခံ27ပြည်လုံးတတိယအစည်းအဝေးတဲ့ဘယ်လိုအခြေခံမူဆိုင်ရာခေါင်းစဉ်များဆွေးနွေးကြမလဲဆိုတော့လည်းသတ်မှတ်ပေးဖို့လည်းရှိပါတယ်ဒီလိုညီလာခံမှာဆွေးနွေးမဲ့ခေါင်းစဉ်များတည်ဆွတ်သတ်မှတ်ပေးပြီးတဲ့နောက်နိုင်ငံရေးဆွေးနွေးပွဲအစဉ်အဆက်ကိုဆက်လက်လှုပ်ဆောင်ကြဖို့လည်းဖြစ်ပါတယ်ဒီလိုဆောင်ရွက်ရမှာလည်းအချိန်လုံးလုံးလောက်လောက်ရရှိပြီးအခြေအနေညှိနှိုင်းနိုင်မဲ့အခြေအနေမျိုးကိုဖန်တီးပေးဖို့ UPDJC ကစဉ်းစားပြီးတော့ဆောင်ရွက်ပေးစီချင်ပါတယ်
ဒုတိယအနေနဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းတွေကိုပြန်လည်သုံးသပ်တာနဲ့လက်တွေ့အခြေအနေနဲ့ကမ်းခြေအောင်ပြင်ဆင်တာတွေကိုပြီးစီးအောင်ဆောင်ရွက်ဖို့တတိယအနေနဲ့သဘောတူညီချက်တွေကိုအကောင့်ထဲပေါ်ရမှာစနစ်တကျနဲ့ထိထိရောက်ရောက်ဖြစ်စေဖို့ Standard Operating Procedure SOP လုပ်ထုံးလုံးလေးကိုလက်တွေ့နဲ့ကမ်းခြေအောင်ရေးဆွဲဖို့နဲ့ရုံးအဖွဲ့တွေဖွဲ့စည်းဖို့ပါဝင်ပါတယ်ဒီကနေ့စတင်ကျင်းပတဲ့ UPDJC စည်းဝေးကိုအစိုးရလွှတ်တော်တက်မတော်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းနိုင်ငံရေးပါတီကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတဲ့အဖွဲ့အမှားစကားကိုတိုင်းဒေသလက်နက်ကိုင်အစုအဖွဲ့ဘက်ကဒေါက်တာစလိုင်းလျံမုံစခေါင်းနဲ့နိုင်ငံရေးပါတီအစုအဖွဲ့ကဥတုဝေရိုးကပြောကြားခဲ့ပါတဲ့နေ့ကကျင်းပမဲ့ UPDJC အစည်းအဝေးရဲ့ပထမနေ့မှာဆွေးနွေးခဲ့တာတွေကိုတော့ UPDJC အဖွဲ့ဝင်ပေါ်မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
။အဓိကတော့လာမယ့်တတိယပြင်လုံးမှာပေါ့နော်။ဘယ်အကြောင်းအရာတွေဆွေးနွေးမလဲဆိုတာကိုအဓိကဆွေးနွေးဖြစ်တယ်။နောက်တစ်ခါကျွန်တော်တို့ဒီအမျိုးသားအစဉ်အလေးဆွေးနွေးပွဲတွေကျင်းပနိုင်ရေးကိစ္စနောက်တစ်ခါပြည်ထောင်စုရဲ့ဒီစာချုပ်ပေါ့။လွတ်တော်အပြင်ဆွေးနွေးကိစ္စအဲ့ဒါကိုဆွေးနွေးကြ။အဲ့ဒီမှာပြည်ပြည့်ပြဖြစ်တာတော့ဟောပါပဲ။ဒါနဲ့တတိယပြည်လုံးနဲ့ဆွေးနွေးမယ့်အကြောင်းအရာပေါ့။အဲ့ဒါတခုကတော့ပြည်ပြတတာပြီးပါတယ်။တဏှာရောမပြတ်သေးဘူး
။27ရာစုပင်လုံးတတိယအစည်းအဝေးမှာဆွေးနွေးမဲ့ခေါင်းစဉ်တွေဟာဒုတိယအစည်းအဝေးအတိုင်းဖြစ်ပေမဲ့နိုင်ငံရေးကိစ္စကိုအလေးထားဆွေးနွေးဖို့ဆုံးဖြတ်ထားကြောင်းပြောပါတယ်။မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်အဖွဲ့27ဖွဲ့ရှိပေမဲ့ NCA စာချုပ်ကို10ဖွဲ့သာလက်မှတ်ရေးထိုးထားတာဖြစ်ပါတယ်။NCA စာချုပ်လက်မှတ်ရေးထိုးတဲ့နှစ်နှစ်ပြည့်အခမ်းအနားမှာလဲဒေါက်တာဆန်းစုကြည်ကလက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုညီကြေးဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ခေါ်ခဲ့ပါတယ်
ကိုမိုးစောပါရှင်